COVID-19 ကပ်ဘေးရောဂါနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံရဲ့စီးပွားရေးနှေးကွေသွားချိန်မှာဆင်အနာထပ်ပြီးသိမ့်ခံရတာကြောင့်2022ခုနှစ်နောက်နှစ်အစောပိုင်းအရောက်မှာမြန်မာလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတည်တဲ့အခြေအနေမျိုးထိဆုပ်ယုပ်ကျဆင်းသွားနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်တချိန်တည်းမှာပဲအခုဩဂုတ်လကနေနိုဝင်ဘာလအတွင်းကမ္ဘာပေါ်မှာဆန္ဒရိခာမလုံလောက်မှုကြောင့်ဆာလောင်မုတ်တိမ်မှုတိုးလာမဲ့နိုင်ငံ23ခုထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်တာဖြစ်ပါတယ
် Conflict continues to be the primary driver for the
ဆန္ဒရိခာမလုံလောက်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမှုအများစုကပဋိပက္ခတွေကြောင့်အဓိကဖြစ်ပါတယ်ပဋိပက္ခနဲ့တဆက်တည်းဖြစ်ရတာကတော့လူသားချင်းစာနာမှုအကူအညီတွေကန့်သက်ခံရမှုဖြစ်ပြီးဒီကိစ္စကြောင့်လဲဆန္ဒရိခာမလုံလောက်မှုကိုထပ်ပြီးဆိုးရသွားစေပါတယ်လို့ FAO ဂျီနီဗာရုံးရဲ့အကြီးအကဲ Patrick Jackson ကပြောခဲ့တာပါကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP ဘက်ကတော့မြန်မာပြည်တွင်းမှာလူပေါင်း3000ခွဲကျော်ဆန္ဒရိက္ခာပြက်လက်နိုင်တယ်လို့ခန့်မှန်းပြီးရိက္ခာထောက်ပံ့နိုင်ရည်ပြင်ဆင်ထားကြောင်းအစိုးရဘက်တို့ကပြောဆိုထားတာပါလက်ရှိမှာလည်းဆန္ဒရိက္ခာရရှိရေးအတွက်အကူအညီတောင်းရသူတွေရှိနေပါပြီရန်ကုန်မြို့မှာရိက္ခာနဲ့စေဝါထောက်ပံ့ကူညီပေးနေသူတဦးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
တကယ်လက်တွေ့ရတော့ဟိုဟာ first week second week ပါလေလေဟိုတော်တော်များများစီးပွားရေးကတက်တဲကုန်ရပြီအဲဒီလိုဓာတ်ထဲမှာဟိုတက်တဲလာမှုရေအားကြီးဖြစ်လာတဲ့ဓာတ်ထဲမှာမလုံလုံကိုင်းလို့မရတဲ့ဒါမှဒီတက်တရားလိုင်းကလည်းထပ်ဖြစ်လာတယ်နိုင်ငံရေးအပြောင်းအလဲတွေကလည်းအားကြီးဖြစ်နေတယ်ဆိုမှဒါစီးပွားရေးကျန်နေတဲ့အိမ်မှာတမန်မှာဟိုကသောက်ဝင်နေတက်တဲတဲ့အချိန်မှာဒီတက်တရားလိုင်းကဖြစ်လာတော့တချို့အိမ်တွေမှာဆိုရင်မိသားစုလိုက်အဲ့လိုမျိုးဟိုကိုဗစ်ကိုရင်ဆိုင်လာတာရှိလာတယ်အဲ့ဒါကြတော့သူတို့မှာဘလို့မှသောက်ဝင်နေရေးပြောနေမှာဟိုထောက်ဝယ်မှုပြောနေထက်တော်မစားနိုင်တဲ့အနေထားမျိုးတွေဖြစ်လာတဲ့သူတွေလည်းဖြစ်လာတယ်။ဟိုဖောက်ဝယ်ဖို့ကြတော့လေဒီငွေကြီးရမ်းခက်ခဲလာတာမျိုးတွေလေ။အဲ့ဒါတွေကတော့ဟိုတကယ်လက်ပြီမှာရင်ဆိုင်နေရတာအဲ့ဒါမြေပြင်ချင်းနေရတော့တကယ်အမှန်ပဲမှာ။အဲ့လိုကြတော့နောက်ဆုံးဟိုတူတူကိုကဘယ်သူမှတော့ဟိုကို့မှာမရှိတဲ့ဥစ္စာကိုထုတ်ပြီးတော့ပြောချင်တာမဟုတ်မြန်မာသဘောတရားဆိုပူတော်အချက်တောက်ကြီးနေတယ်လေ။ဒါနဲ့အခုရှက်ပြီးတော့အလံထောင်ရတဲ့အဆင့်ကိုရောက်လာတဲ့အနေထားမျိုးတွေဖြစ်ကုန်ကြတော့အဲ့ဒါမျိုးကို့ပတ်ဝန်းကျင်ကိုကိုလေးလာတော့ပတ်ဝန်းကျင်မှာလည်းမကောက်အောင်အများကြီးဖြစ်လာတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအကူအညီပေးရတဲ့အခါမှာလူတွေကလာပြီးတော့ဆက်သွယ်တာလားဓမ္မမဟုတ်ဒီလူတွေကဘလို့အကူအညီတောင်းကြပါသလဲရှင
်မအဲ့ဒါကကြတော့ Facebook မှာကအဲ့လိုမျိုးဆက်သွယ်တာမျိုးတွေရှိလာတယ်တချို့ကြတော့လေဟိုအချင်းချင်းအပေါင်းအသင်းအတိုင်းဝိုင်းချင်းချင်းပေါ့သူကတော့အဲ့လိုဖြစ်နေတယ်အဲ့လိုမျိုးလေးတွေသတင်းပေးလာတာတွေရှိတယ်နောက်ကျမတို့ကြတော့ writer စိတ်နည်းနည်းရှိတဲ့အခါကြတော့ writer အချင်းလုပ်တဲ့ကလေးတွေချင်းမှာအကျွန်တော်တို့ရက်ကွက်ထဲမှာတော့ဒီလိုဒီလိုဖြစ်နေအင်္ဂလိပ်ကဘယ်နဲ့အင်ရှိပါတယ်အလံထောင်းထားတာဘယ်လိုရှိနေပါပြီအဲကျမတို့လည်းအဲ့လိုမျိုးပေါ့အလံထောင်းထားတဲ့အင်္ဂလိပ်ဆို Facebook မှာတွေ့ရတာမျိုးလေးဆိုအားလေးတွေရှာပြီး like လုပ်ရတာပါခမအ
ဲ့တော့ဈေးကွက်ထဲမှာအခုအဓိကစားကုန်ပေါ့နော်စံတို့စီတို့ဝယ်ရတဲ့အခြေအနေကရောလွယ်လွယ်ကူကူရှိပါသလားဈေးတက်သွားပါပြီလားရှင
်စံနဲ့စီတွေကတော့ဈေးမတက်ဘူးမှာအဆင်ပြေတယ်ဈေးတက်တာကတခြားအလိုခောက်ဆဲကြောက်တို့အဲ့ဒါတကူစားလို့ရတယ်အဲ့လိုချက်ဦးလို့အဲ့ဒီဟာတွေကဈေးတက်သွားတာပါစံနဲ့စီကတော့အခုချိန်ဈေးငင်းနေ
ဟုတ်ကဲ့
လွယ်တူလေးဝယ်လို့ရပါတယ
်ဟုတ်ကဲ
့အခုကျမတို့ဝယ်လို့နေရတဲ့85ပြည့်တဲ့အိကို3000ပေါ့အဲ့အဲ့လောက်တန်းလေးတွေကျမတို့သုံးနေကြတာပေါ့အရင်ကောင်းပြီးတော့မဟုတ်ဘူးပေါ့အရင်ကောင်းနေဆိုရင်တော့4-5 6000တန်းလေးတွေရှိတာပေါ့ဒါပေမဲ့ကျမတို့ဒီအခုလက်တော်ကတော့ကိုယ်မှရှိတဲ့ငွေလေးတွေနဲ့အဆင်ပြေအောင်တက်ဆက်ကြဖို့ကြတော့ကျမတို့အဲ့လိုမျိုးလေးတွေလုပ်တာပေါ့
တစ်ချိန်တည်းမှာပဲအလုပ်လက်မဲ့ဖြစ်သူတွေလည်းရှိနေကြတာပါပြီးခဲ့တဲ့ဇူလိုင်လအတွင်း ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ရဲ့အစည်းအဝေးခန်းစာဖော်ပြချက်အရတော့မြန်မာနိုင်ငံမှာ2021ခုနှစ်ပထမနှစ်ဝက်အတွင်းအလုပ်ချိန်ခန့်မှန်းချက် 1400 ကျော်လောက်ဆုံးရှုံးခဲ့ရပြီးဒါဟာဆိုရင်အချိန်ပြည့်လောက်သားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ဖော်ပြခဲ့တာပါစီးပွားရေးကဏ္ဍအလုံးမှာတက်ရောက်ထိခိုက်ရပြီးဒီထဲမှာတော့ဆောက်လုပ်ရေးလုပ်ငန်းအထည်ချုပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအထင်အဆုံးဖြစ်တယ်လို့လည်းဖော်ပြပါတယ်။ဆီယနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာအလုပ်အကိုင်ဆုံးရှုံးရမှုနဲ့လုပ်သားစည်းကွက်အခြေအနေကလည်းဆုတ်ယုတ်လာတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။လှိုင်းတန်ရာကလုပ်သားတဦးကလည်းလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
ကျပ်ကြဝင်းရဲ့ဆိုင်ဝင်ပြီးဒီဆိုင်ဝင်ကလုံးဝပိတ်ပိတ်တာကတော့ဥပဒေနဲ့ပိတ်ပိတ်တာလည်းရှိသေးတယ်ကျွန်တော်တို့ဒီမြန်မာပြည်လူစီလိုဘောအဲ့ဆိုင်ဝင်အများကြီးပဲကျွန်တော်တို့ဒီစီလိုမြန်မာတို့အဲ့လိုဆိုင်ဝင်ဆိုအခုလက်ရှိမှာလှုပ်လက်မဲ့လူကြီးတွေတခြားပို့ပို့တူးလာတာကလုံးဝပိတ်ပိတ်တာကတော့ကျပ်ကြဝင်းလူဒီဟိုဒီမြန်မာပြည်လူဟန်ဒီဘာဒီတခြားဆော့ချရာရေးသားတယ်ပိတ်ပိတ်တာကြီးကလုံးဝအများကြီးရှိတယ်ဟုတ်လား
ဘယ်လိုဆိုင်ဝင်မျိုးတွေပိတ်ပါသလဲရှင် ဟုတ်ကဲ့အခုလက်ရှိဟိုအလုတ်ကင်ဆက်ဖြစ်နေတဲ့ဆက်ယုံတွေကဘယ်လိုဆက်ယုံတွေအလုတ်ကင်ဆက်ဖြစ်နေပါလဲ
ဟုတ်လက်ရှိတော့ဒီကျွန်တော်ဒီအချို့ဒီဆက်ဖြစ်တယ်ဘယ်လိုဆက်ဖြစ်တယ်ဆိုတော့မှဒူသားဒူသားပဲစီလေလေပတ်နိုင်တယ်ပေါ့နော်အများကြီးတော့ဒီအရင်လိုမျိုးလေပတ်တဲ့ဆက်ယုံတွေမဟုတ်ဒီအထက်ကျုပ်ဆက်ယုံတွေပါတယ်နော်ဒီအထက်ကျုပ်ဆက်ယုံတွေကပိတ်တဲ့ဆက်ယုံတွေများပြားလာတယ်အော်ဒေတာရှော့ချတာရဲ့စက်ကောင်ကြီးများပြလာတယ်။ဒါနဲ့လက်ရှိအချို့စက်ကောင်စက်ကောင်တွေကြောင့်လည်းဟိုဟာလဲရောလဲတက်နေတော့ဒါနဲ့လောက်တာအင်အားကြီးလုံးဝရှော့ချပေးကြတာအများကြီးရှိနေမှာဟုတ
်။အဲ့တော့ဒီအလုံးမရှိတဲ့သူတွေဘယ်လိုရက်တည်နေကြပါသလဲရှင
်။ဟိုအလုံးမရှိတဲ့သူတွေရောကျွန်တော်တို့အခုဒီလိုအခြေအနေမှာကျွန်တော်တို့ရရအလုပ်ကိုနေသားအလုပ်ကိုဟာမျိုးပေါ့လားဒီရရအလုပ်ကိုလိုက်လုပ်နေကြရပါတော့နော်အခုအခြေအနေအလုပ်ကတအားပါနေကြတယ်ပေါ့နော်။ဒီစက်ကောင်တွေမရှိရတော့ကျွန်တော်တို့ဒီလိုဟိုဆောင်လူကြီးမှလိုက်ပြီးတော့ဟိုဒီနေသားပေါ့နော်ပယံလို့လောက်တဲ့ဟာမျိုးတချို့ကြောင့်လည်းလူမရှိတော့တယ်ပေါ့နော်ဒုက္ခအကျဲတိတ်နေရင်ဆိုင်ပြီးတော့ဒီတိုင်းပဲရင်ဆိုင်နေရတဲ့ဟာမျိုးတွေရှိတယ်ပေါ့အဓိကအလုံးလက်မဲ့ရများလာတယ်သူအလုံးကလုံးဝရှားတဲ့ရှားလာတယ်အများဟုတ်